ဟောရတာတော့ကြာသွားအဆက်ပြတ်သွားဒီနေ့တရားနည်းနည်းဟောရမယ်တဲ့ညကြတော့တောင်ဥက္ကလပဥက္ကလပစေတီအရိသွားဟောရအောင်ပါညကိုเจ้าနဲ့ကိုအလုတ်ရှုပ်ပါတယ်ဆိုမှအဲအဲညတရားပွဲတွေလာလာနေ20ရက်နေ့ရလဲမြောက်ဥက္ကလပသွားဟောရတာအရင်4-5ရက်ကလဲတာဂိတသွားဟောရသူက20ဘုန်းကြီးက25ရက်နေ့ပြည်ပါခရီးထွက်မှာအဲ့ဒါခရီးထွက်ကနီးလို့လှုပ်เสียကိစ္စတွေများနေပါတယ်လို့ပြောတာတောင်းအတင်းလျှောက်နေတော့တန်းနဲ့တရားပွဲလက်ခံလိုက်ရတယ်ခုကိစ္စဒီကိစ္စများတော့ဝါတွင်းကဟောခဲ့တဲ့ဓမ္မစကြာတောင်အဆုံးမတတ်နိုင်နေဘူးဖြစ်သွားကျန်းနေတယ်4ရက်စာလောက်ကျန်းနေတယ်အဲ့တော့နောက်ပြည်ပါပြန်လာမှာပဲအဆုံးတတ်မှာပဲပြည်ပါကလည်းပဲ3လတော့3လနဲ့2ရက်ကျန်းမှာပေါ့လေမလာ29ရက်နေ့ကျန်းမှာပဲပြန်ရောက်အဲ့ဒီကြားတယ်ဓမ္မစကြာတော့အလှည့်ပေးပြီးကောင်းတော့ဟောသွားလဲရအောင်ညို့တန်းလန်းနဲ့ကြမ်းကြမ်းနဲ့သို့တော်လဲဒီဓမ္မစကြာတရားဟောစဉ်ကပထမအချင်းကျုပ်တော့အပြည့်ဆုံးတော့အချင်းကျုပ်တော့ဟောထားတာပါဒီလိုပဲပြတ်သွားတယ်လို့အဲကြောင့်အချင်းကျုပ်အပြည့်ဆုံး3ရက်နဲ့ဓမ္မရဲ့ပြီးအောင်ဟောထားတာပါသို့တော်လဲပဲအကျဉ်းချုပ်ဆိုတော့တည်တင်တည်လိုက်တာလေးတွေတချို့မသိရဘူးဗောလေအဲတည်တင်တည်လိုက်တာလေးတွေပဲသိရအောင်ဆိုတော့မကျင်းမကျဲဟောမှာပဲဒီနေ့တော့ဘာဟောရမလဲမသိပါဘူး gain ပရိသတ်ကပြောသမှဒီနေ့ဘာဟောရအောင်ဟင်ပါတယ်အဘူ၅ပါဘူခစ်ဆိုတော့ဘူ၅ပါနားထောင်ရင်တော့ဘူခစ်ဆိုတော့ဘူ၅ပါနားထောင်ရင်4ပါလား5ပါလားဟမ်4ပါဆိုလားလို့ဘိုးဆိုတာပါဠိယဗလဆိုတာခွန်အားလို့အဓိပ္ပာယ်ရဒါကြောင့်ခွန်အားကြီးတဲ့တရားကိုဗလဘူတရားလို့ခေါ်တယ်ခွန်အားကြီးမတဲ့တရားကိုဗလဘူတရားခေါ်တယ်ခွန်အားကြီးမာတယ်ဆိုတာတတိထက်တဲ့တရားတွေပေါ့ဒီတရားတွေကခွန်အားကြီးမာတဲ့အတွက်ဆန့်ကျင်ဘက်တရားတွေကမတုံမလုံစေနိုင်တဲ့တရားတွေတဲ့ဘယ်လိုဆန့်ကျင်ဘက်အကြောင်းတွေတွေ့ဒီတရားတွေကမတုံလှုပ်ဘူးဘာကြောင့်လဲဆိုတော့ခွန်အားကောင်းလို့အဲ့ဒီဗလာကိုပဲမြန်မာကဘိုးလို့မြန်မာသားနဲ့ခေါ်တာခွန်အားကြီးမားသောတရားများသို့မဟုတ်မတုံမလောက်ကြန့်ခိုင်သောတရားများခွန်အားကြီးမားလို့ပဲတခြားတရားကမတုံမလောက်စေနိုင်ဘူးခိုင်ကန်နေဒါကြောင့်မလို့မတုံမလောက်ကြန့်ခိုင်သောတရားများအဲ့ဒီဘုံ၅ပါးကတတ္တဘိုးဝိရိယဘူတတိဘူသမာဓိဘူပညာဘူတတ္တာဆိုတာယုံကြည်မှုဝိရိယဆိုတာကြိုးစားအားထုတ်မှုတတိဆိုတာရှုမှတ်မှုသမာဓိဆိုတာစူးစိုက်တည်ငြိမ်မှုပညာဆိုတာထိုးတွင်းသိမှုဘူ၅ပါးယုံကြည်မှုဆိုတာဖရာတရားတန်ခါယရဏ၃ပါးနဲ့ကံကံရဲ့အကျိုးတရားကိုယုံကြည်တာမြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2580နဲ့ဘယ်နှစ်နဲ့လဲမသိပါဘူးဘုရားပွင့်တာဟမ်ဟမ်ဘလား86ဟုတ်လားဟမ်အန်သူများပြောမပြောရင်နေ့စဉ်ဖန်နေပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း2586နှစ်အချိန်ကအိန္ဒိယမှာမြတ်စွာဘုရားဟာ သစ္စာလေးပါးအမှန်တရားကိုပိုင်းခြားထင်ထင်သိမြင်ပြီးတော့သဗ္ဗညုတရွှေဉဏ်တော်ရလို့ဘုရားအဖြစ်ရောက်တယ်တရားအလုံးစုံကိုအကုန်သိတော်မူတဲ့မြတ်စွာဘုရားဆိုတာပွင့်တော်မူခဲ့တယ်အဲ့ဒီမြတ်စွာဘုရားမှာအရဟံသမ္မသမ္ဗုဒ္ဓဝိဇ္ဇာသရဏတံပန္နောသူကတော်လောကဝိတုနုတ္တရောပုရိသဓမ္မတာရတိတထာဒေဝမနုဿာနံဗုဒ္ဓဘဂဝါဆိုတဲ့ပဒါနဂုံတော်ကိုးပါးနဲ့ပြည့်စုံတယ်တခြားဂုံတော်အသေးမှားတွေကပြောစရာမလိုဘူးပေါ့လေဒီဂုံတော်ကိုးပါးနဲ့ပြည့်စုံတဲ့ဖရာဟာလောကမှာထင်းထင်းရှားရှားအမှန်တကယ်ပဲပွင့်ထွန်းပေါ်ပေါက်တော်မူခဲ့တယ်လို့ယုံကြည်တယ်အဲ့ဒီရှင်တော်မြတ်ဖရာဟာကိုယ်တိုင်အမှန်တရားကိုထိုးထွင်းသိတဲ့အတွက်ကိလေသာငြိမ်းဆင်းရဲငြိမ်းတော်မူလို့မိမိသိထားတဲ့တရားတွေကိုတတ္တဝါတွေပြန်လေးပြီးတော့တတ္တဝါတွေလည်းကိလေသာငြိမ်းဆင်းရဲငြိမ်းမှုအတွေ့ကြင့်ကြံပွားများအထောက်ရအောင်လိုက်နာရအောင်ပြန်လဲဟောပြထားတဲ့အဲ့ဒါတွေဓမ္မတရားတွေလို့ခေါ်တယ်အဆုံးအမတရားတွေဒီအဆုံးအမတရားတွေလိုက်နာတဲ့ပုဂ္ဂိုလ်ဟာတိတိကြကြပြည့်ပြည့်စုံစုံလိုက်နာကျင့်ကြံရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲငြိမ်းတဲ့သဘောကိုရတယ်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုရရှိနိုင်တယ်တဏ္ဍာဆင်းရဲကလွတ်မြောက်ပြီးတော့ဆင်းရဲကင်းရာနိဗ္ဗာန်ကိုဒီတရားကပို့ဆောင်နိုင်တယ်အဲ့လိုယုံကြည်တယ်အဲ့ဒါကြောင့်ဒီတရားတော်ဟာနေယာနိကဆိုတဲ့ဂုံနဲ့ပြည့်စုံတယ်။နေယာနိကဆိုတာသန္တရာဝဆင်းရဲမှထုတ်ဆောင်ပြီးတော့ဆင်းရဲခြင်းရာနိဗ္ဗာန်သို့ပို့ဆောင်တဲ့တရားလို့အဓိပ္ပာယ်ရတာ။ဒါကြီးဝတ်မဝတ်ဝတ်ပြီးမနာရအောင်မမတ်ထိုင်နာရ။ဝတ်နာရင်စိတ်ထဲတရားအယောင်နေဟိုဘက်ကနေယာနိကဆိုတာဝဆင်းရဲကထုတ်ပြီးတော့နိဗ္ဗာန်ချမ်းသာတည်ဟူသောတောင်ကုန်းဘော်တို့ပို့ဆောင်တဲ့တရားလို့အဓိပ္ပာယ်ရဒီတရားတော်မှာအင်္ဂါ6ပါးနဲ့ပြည့်စုံတယ်သွားခါတအဲဂုံတော်6ပါးနဲ့ပြည့်စုံတယ်သွားခါတဂုံတန်ဒိဋ္ဌိကဂုံအဂါလိကဂုံအေဟိပတိကဂုံဩပနိကဂုံပစ္စတံဝိရိတ္တဘောဝิญญူဟိဂုံဒီဂုံလေးနဲ့ပြည့်စုံတယ်လို့ယုံကြည်တယ်သွားခါဒဂုံဆိုတာအစအလယ်အဆုံးသုံးပါးလုံးကောင်းခြင်းနဲ့ပြည့်စုံအောင်ဟောထားတဲ့တရားပဲသီလဒီဟုသောအစတမာဒီဒီဟုသောအလယ်ပညာဒီဟုသောအဆုံးသုံးပါလုံးကောင်းခြင်းနဲ့ပြည့်စုံအောင်ဟောထားတဲ့ကိုနှုတ်ဆောင်စည်းထိမ့်သိမ့်မှုရာသီလတွေဟောထားတဲ့အတွက်ဆောင်စည်းထိမ့်သိရင်ထိမ့်သိမ့်တဲ့အတိုင်းပဲအကျိုးရဒါကြောင့်သီလတည်းဟူသောအစာဤကောင်းခြင်းနဲ့လည်းပြည့်စုံတယ်စိတ်တည်ငြိမ်မှုတမာရီဖြစ်ပေါ်လာလို့ရှိရင်တည်ငြိမ်တဲ့စိတ်ထဲမှာစိတ်အညစ်အမဲတွေမရှိဘူးဖြူစင်းနေတယ်အဲ့ဒါလိုဖြူစင်းနေလို့ရှိရင်ချမ်းသာတယ်။ဒါကြောင့်စိတ်တည်ငြိမ်မှုတမာရိယအောင်ကျင့်ကြံပွားများအထောက်ရမယ်ဆိုပြီးသမထကမ္မဋ္ဌာန်းတွေဟောထားတာ။အဲ့ဒီအတိုင်းကျင့်လို့ရှိရင်စိတ်တည်ငြိမ်မှုတမာရိအကောင်းရအဲ့လိုအကောင်းတဲ့တမာရိဆိုတာဇန်တမာရိအပ္ပနာတမာရိဇန်တမာရိဆိုတာအာယုံမှာကတ်နေတဲ့တမာရီဒီအာယုံကဘယ်မှမလွတ်မပြတ်တော့အပ္ပနာတမာရီဆိုတာစိတ်အာယုံနဲ့မြုပ်ဝင်နေတာမြုပ်ဝင်နေသည်အထိတည်ငြိမ်နေတာအဲ့ဒါအပ္ပနာတမာရီအဲ့ဒါလိုအာယုံနဲ့ကတ်ပြီးတော့တခြားမလွတ်မပြတ်အာယုံနဲ့မှမြုပ်ဝင်နေပြီးတခြားမလွတ်မပြတ်မဲတည်ငြိမ်နေတာကိုသံတမာရီအပ္ပနာတမာရီခေါ်တယ်အဲ့ဒါလိုတည်ငြိမ်နေပြီဆိုရင်အဲ့ဒီစိတ်ထဲမှာမကောင်းတဲ့စိတ်တွေမရှိတော့ဘူးလောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်ဆိုတဲ့စိတ်ညစ်မဲ့တွေမရှိတော့ မရှိတော့တဲ့အတွက်စိတ်ဟာဖြူစင်းနေတော့ချမ်းသာနေတယ်ဒါကြောင့်တမာရီဒီဟူသောအလဲဤကောင်းခြင်းနဲ့ပြည့်စုံအောင်လဲဟောထားတယ်နောက်ပညာဒီဟူသောအဆုံးဤကောင်းခြင်းနဲ့လဲပြည့်စုံအောင်ဟောထားတယ်ပညာဆိုတာနှစ်ခုတရားအထုရမှာတော့နှစ်ခုပေါ့လေယုံနာတို့ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုသိတဲ့ထိုးထွင်းသိတဲ့အသည့်ကိုဝိပဿနာပညာလို့ခေါ်တယ်။ယုတ်လဲယုတ်ရဲ့အနိစ္စဒုက္ခအနတ္တနာရဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောသုံးမျိုးကိုရှုရင်ရှုရင်နဲ့တမာရီအားကောင်းလာတော့ထိုးထွင်းသိလာတယ်သူ့လိုလို့သူလိုထိုးထွင်းသိတော့အဲ့ဒီထိုးထွင်းသိတဲ့အသည့်ကိုဝိပဿနာပညာလို့ခေါ်တယ်။အဲ့ဒီဝိပဿနာပညာကိုဖြစ်နိုင်သမျှခွဲလိုက်တဲ့အခါကျတော့10ဆင့်ရှိတယ်လို့သတ်မှတ်ထားတယ်။ဒါကတော့နောက်အထာကထာဆရာတွေလက်ထက်ကခွဲခြားသတ်မှတ်ထားတာ။မြတ်စွာဘုရားတော့အဲ့လောက်အစဉ်မြန်မြန်မသတ်မှတ်ပါဘူး။ဧဝံပတ္တံဘိက္ခဝေသူတဝါအရိယသာဝကောရူပတမိန်ပိနိဗ္ဗိန္တတိဝေဒနာယပိနိဗ္ဗိန္တတိသင်ညာယပိနိဗ္ဗိန္တတိသင်္ခာရေတုပိနိဗ္ဗိန္တတိနိဗ္ဗိန္တံဝိရစတိဝိရာဂဝိမုစတိဝိမုဒ္ဒတမေဝိမုဒ္ဒမိတိညာဏဟောတိလို့အဲ့ဒါလောက်ပဲခွဲကြဧဝံပတ္တံဆိုတာရှုလို့တမာရီအားကောင်းလာရဲ့ဖြစ်ပေါ်ပြီးပျောက်ပျောက်သွားလို့ဖောင်းမှုလည်းဖြစ်ပေါ်ပြီးပျောက်တယ်နောက်တစ်ခါတစ်ချက်ဖောင်းနေဖြစ်ပေါ်ပြီးပျောက်တယ်နောက်တစ်ခါတစ်ချက်ဖောင်းနေဖြစ်ပေါ်ပြီးပျောက်တယ်ပိန်နဲ့လည်းဒီတိုင်းပဲနောက်တစ်ခါပိန်နေဖြစ်ပေါ်ဖြစ်လာတယ်ပျောက်သွားတယ်နောက်တစ်ခါပိန်နေဖြစ်လာပြီးပျောက်သွားတယ်လက်ကွေးတာဆန်းတာဆိုလို့ရှိရင်လည်းလက်တကွေးလက်တဆန်းဆိုမှတ်ချက်10ချက်15ချက်အချက်20လောက်ရအောင်ဖြေးရအဲ့ဒါလိုဖြေးလို့ရှိရင်လက်တကွေးမှာကွေးမှုဆိုတဲ့ရွေရှားမှုပေါ့မြောင်များစွာဖြစ်ပေါ်နေတယ်ဆိုတာသိတယ်အဲ့ဒီကွေးမှုဆိုတဲ့ရွေးချမှုတစ်ခုဖြစ်ပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခုဖြစ်ပေါ်လာလိုက်ပျောက်သွားလိုက်နောက်တစ်ခုဖြစ်ပေါ်လာလိုက်ပျောက်သွားလိုက်တယ်အဆက်မပြတ်တစ်ခုဖြစ်ပြီးတစ်ခုပြဲတစ်ခုဖြစ်ပြီးတစ်ခုပြဲတာကိုဉာဏ်နဲ့ဒဋ္ဌိသေးသေးချာချာကိုရိဉာဏ်နဲ့သိတယ်အဲ့ဒါမမြဲတာကိုသိတာဩဖြစ်ပြီးပြဲနေတာပဲမတည်မြဲဘူးအဲ့ဒါလို့ဖြစ်မှုပြည့်မှုတွေလင်းလင်းမြန်မြန်တွေ့သိလာတဲ့အခါကျတော့ဘာပဲကြည်ကြည်ဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပဲတွေ့နေတော့ဖြစ်ကြည်ပြည့်ကြည်နဲ့မကောင်းတဲ့ဟာတွေပဲဆင်းရဲဆင်းရဲတွေပဲလို့ဒုက္ခကိုလည်းသိလာတယ်အဲ့ဒါလည်းဝိပဿနာပညာပဲဖြစ်ပေါ်ပြီးပျောက်ပျောက်သွားတာသိတာလည်းဝိပဿနာပညာပဲမတည်မြဲပါလားလို့သိလိုက်တာလေဝိပဿနာပညာပဲဒါကြောင့်မလို့တည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တရဲ့လို့ဘာမှမရှိဘူးမပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်တန်းစင်မြပဲလို့သိတာအနတ္တကိုသိတာအဲ့ဒါလေဝိပဿနာပညာပဲအဲ့ဒီလိုရုပ်ကိုရှုလိုက်တိုင်းနာမ်ကိုရှုလိုက်စိတ်ကိုရှုလိုက်တိုင်းဖြစ်ပေါ်ပြီးပျောက်ပျောက်သွားတာတွေကြီးပဲတွေ့နေတော့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောပထောသဘောပဲလို့အဲ့ဒါလို့ထိုးတွင်းပြီးသိသွားတယ်ဒါဆင်ញင်လို့သိတာမဟုတ်ဆင်ញင်လို့သိတာဆိုရင်ဘာဝနာသည်မခေါ်ဘူးစိန်တာသည်လို့ခေါ်တယ်ဆင်ញင်စဉ်းစားတဲ့အသည့်အဲ့ဒါဟာဝိပဿနာပွားရမှာမလို့အပ်ဝန္ဒနာပွားရမှလို့အတ္တကတော့တတိသမารီအာကောင်းအောင်ပွားရင်ပွားရင်နဲ့အာကောင်းလာတဲ့အခါမှာသူ့လိုလိုမျက်စိနဲ့တွေ့ရတယ်လို့ဖြစ်လာတာမြင်လိုက်ပျောက်သွားတာတွေ့လိုက်နောက်တစ်ခါဖြစ်လာတာမြင်လိုက်ပျောက်သွားတာတွေ့လိုက်အဲ့ဒါလိုကိုယ်တွေ့အသည့်သိတာကိုမှဘာဝနာသည့်ဝိပဿနာဉာဏ်ဝိပဿနာပညာခေါ်တယ်အဲ့ဒီယုံနဲ့နံတွေရဲ့ဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အနမဟုတ်တဲ့သဘောပဲလို့ထိုးတွင်းသိတဲ့အသည့်ကဝိပဿနာပညာ အဲ့ဒီဥပဒနာအတိတဖြည်းဖြည်းရင်ကျက်ရင်ကျက်သွားပြီးတော့တဆင်းနဲ့တဆင်းဆင်းမြင့်မြင့်သွားပြီးတော့နောက်ဆုံးဝိပဿနာအတိကုံဆုံးသွားတော့မဲ့အတိဖို့အတိရမဲ့တိဖို့အတိဆိုတာအရိယသစ္စာ၄ပါးကိုရှင်းရှင်းလင်းလင်းကြီးပြီးပြီးသတာကြီးထိုးတွင်းပြီးသိလိုက်တာအဲ့ဒါလို့ဝိပဿနာအတိကုံဆုံးလို့အရိယသစ္စာ၄ပါးကိုထိုးတွင်းပြီးတော့သိလိုက်တဲ့အသည့်ကိုကြတော့မေပညာဖို့ပညာလို့ခေါ်တယ်အဲ့တော့ယုံနံရဲ့အနိစ္စဒုက္ခအနတ္တသိတာကဝိပဿနာပညာအရိယသစ္စာ၄ပါးသိတာကထိုးတွင်းသိတာကမေဖို့ပညာအဲ့ဒီအသည့်နှမျိုးလုံးသိအောင်လို့ဒီလိုကျင့်ဆိုပြီးတော့တတိပဋ္ဌာန်ဤမှန်လမ်းမှာမြတ်စွာဘုရားဟောကြားခဲ့တယ်ဒါကြောင့်မြတ်စွာဘုရားဟောကြားခဲ့တဲ့ဒီတရားဟာပညာဒီဟူသောအဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံတယ်။အရိယသစ္စာ၄ပါးရလို့သိလို့မဲ့သည်ဖို့သိနဲ့ထိုးတွင်သိတဲ့အခါကျတော့ကိလေသာတွေငြိမ့်သွားတယ်။စိတ်မိုက်စိတ်ရိုင်းစိတ်ညစ်စိတ်ကြေးတယ်။ဒါတွေလုံးဝအမြစ်ပြန်ငြိမ့်သွားတော့ဆင်းရဲတယ်ဆိုတာအဲ့ဒီလောဘဒေါသမောဟမာနဒီစိတ်တွေရှိလို့ဆင်းရဲတာ။အဲ့ဒီကိလေသာစိတ်တွေမရှိဘူးဆိုချမ်းသာတယ်မဲ့အသည့်ဖို့အသည့်နဲ့ထိုးတွင်သိလိုက်တဲ့အခါကျတော့အပြည့်စုံသာသိမိပြီဆိုလို့ရှိရင်ဒီကိလေသာတွေနောက်ထပ်မဖြစ်တော့ဘူးလောဘလည်းနောက်ထပ်မဖြစ်တော့ဘူးဒေါသမောဟမာနဒိဋ္ဌိဘယ်ဟာမှနောက်ထပ်မဖြစ်တော့မဖြစ်တော့စိတ်အစဉ်ဟာဖြူစင်းပြီးတော့ချမ်းသာနေတယ်ငြိမ်းချမ်းနေတယ်အဲ့ဒါဗုဒ္ဓဘာသာမှာဗုဒ္ဓဘာသာဝင်တို့လိုအပ်တဲ့နောက်ဆုံးပန်းတိုင်ပဲဆင်းရဲငြိမ်းရောဆင်းရဲစေတတ်တဲ့လောဘဒေါသမောဟကိလေသာတွေမရှိဘဲငြိမ်းသွားတော့ဆင်းရဲငြိမ်းသွားတော့ပေါ့ဆင်းရဲငြိမ်းရောအဲ့ဒီဆင်းရဲငြိမ်းတာဘာကြောင့်ငြိမ်းတယ်လဲဆိုခုနဝိပဿနာပညာနဲ့မဲ့ပညာဖူပညာတို့ဖြစ်ပေါ်လို့ငြိမ်းတယ်ဒါကြောင့်ဆင်းရဲငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ပေါ့အဆုံးဤကောင်းခြင်းနဲ့လည်းပြည့်စုံအောင်ဟောကြားထားတယ်ပညာပေါ့အဲ့ဒါလို့တရားတော်ကိုယုံကြည်ရတယ်သွက်ခါတော်သီလဓိဟုသောအစာဤကောင်းခြင်းတမာဓိဓိဟုသောအလဲဤကောင်းခြင်းဥစဉ်နေလက်အုပ်ချီရလားလက်အုပ်ချီပြီးနာတော့လက်အုပ်ချီပြီးမနာဘူးဆိုလို့ချင်းတရားစိတ်ထဲမရောက်ဘူးလက်အုပ်ချီရလားဟုတ်ဥစဉ်ကလက်အုပ်ချီရလားစာရေးတဲ့အခါတော့ရေးပေါ့လက်အုပ်ချီနာတော့စိတ်ကတရားထဲမှာပဲစိတ်ကအာယုံရောက်အဲ့ဒီခါကျတော့စိတ်ထဲဝင်တာပေါ့ဒီတော့အဲ့ဒါတရားပေါ်မှာယုံကြည်မှုတတ်တာအဲ့ဒါပြောတာအဲ့ဒါလို့ဉာဏ်နဲ့တက်ဝင်ပြီးယုံကြည်မှခိုင်မြဲတယ်ဒီလိုမဟုတ်လို့ယုံဟဲ့ယုံဟဲ့ဆိုလို့ယုံတယ်ဒီဟာပြင်ဒီလိုပဲလို့ယုံတယ်ဆိုရင်အဲ့ဒီယုံမျိုးယုံမှုမျိုးဟာမခိုင်မြဲဘူးပသာရတ္တာတာမန်စိတ်ကြည်လေးယုံမျှယုံကြည်မှုပဲဩကပနာတ္တာဆိုတာဉာဏ်နဲ့သက်ဝင်ပြီးယုံကြည်တာဉာဏ်နဲ့သက်ဝင်နေဆိုတာကလည်းပဲအဲ့ဒီလိုဉာဏ်နဲ့သက်ဝင်နေဆိုတာလည်းပဲခုနပြောသလိုပြောခုပြောခဲ့သလိုမြတ်စွာဘုရားဟာတကယ်ဘုရားစေဘုရားမှန်အနေနဲ့တရားစင်မှန်သိပြီးတော့ပွင့်ထွန်းပေါ်ပေါက်တယ်လို့သိခဲ့သိရတယ်အဲ့လိုသိနားလည်ပြီးယုံကြည်တယ်တရားတော်ဟာလည်းအခုပြောရခဲ့ပြောခဲ့တဲ့အတိုင်းအစလည်းဆုံးသုံးပါလုံးကောင်းခြင်းနဲ့ပြည့်စုံအောင်ဟောထားတဲ့တရားတော်ပဲဒီတရားတော်ဟာနေယာနိကသန္ဓဝစင်းရဲကထုတ်ဆောင်ပြီးနိဗ္ဗာန်ကြောက်အောင်ပို့နိုင်တဲ့တရားတော်ပဲလို့ယုံကြည်တာအဲ့ဒါအစဤကောင်းခြင်းအလဲဤကောင်းခြင်းဆုံးဤကောင်းခြင်းဆိုတဲ့သုံးပါလုံးကောင်းခြင်းနဲ့ပြည့်စုံတယ်ဆိုတာနည်းနည်းလေးချဲ့ပြောတာအစဤကောင်းခြင်းဆိုတာသီလကိုနှုတ်ဆောင်စည်းခြင်းဒီလိုဆောင်စည်းနိုင်အောင်ဟောကြားထားတယ်ဆုံးမထားတယ်တမာရီအလဲကောင်းခြင်းစိတ်တည်ငြိမ်မှုတမာရီရအောင်ဒီလိုဟောထားတယ်ပညာဝိပဿနာအသည့်ယုံနံသဘောတည်တဲ့ဝိပဿနာပညာအရိယသစ္စာ၄ပါးထိုးထွင်းတည်တဲ့မေဖို့ပညာအဲ့ဒီအသည့်ခေါ်တဲ့မေပညာဖို့ပညာဝိပဿနာပညာမေဖို့ပညာတို့ကိုရအောင်ဟုတ်ထားတဲ့တရားပဲလို့အဲဒါလို့ထိုးကောင်းခြင်းသုံးပါးနဲ့ပြည့်စုံတယ်လို့နားလည်ပြီးယုံကြည်တာ ခုနပြောတဲ့အထာဂထာများမှာတော့ဝိပဿနာပညာကို၁၀ဆင့်အထိပိုင်ထားတယ်လို့ပိုင်ချထားတယ်။မြတ်စွာဘုရားကတော့၁၀ဆင့်အထိမပိုင်ဘူးဆိုတာအခုပြောခဲ့တဲ့အတိုင်းယုံနံကိုရှုလို့မလို့ယုတ်တရားနန္တရားတို့ရဲ့အနိစ္စဒုက္ခအနတ္တသိတဲ့အစဉ်ကတစ်ဆင့်။သိတာကခုနပြောလို့မျက်စိနဲ့ကြည့်ရတယ်လို့ဘာဝနာသည့်တွေ့သွားတာအဲ့ဒါကိုသိတာပြောတာဉာဏ်နဲ့ဆင်ញင်းသိတာပြောတာမဟုတ်ဘူး။ဒါကြောင့်မလို့ဉာဏ်နဲ့တွေ့တယ်တွေ့သွားတယ်အဲ့ဒီအတိကတစ်ဆင့်အဲ့ဒါလို့သိလာတဲ့အခါကျတော့အရင်ကမသိခင်ကဒီယုံနံခန္ဓာအစုကိုပုဂ္ဂိုလ်တ attva မှတ်ပြီးသဘောကျတွေ့တာနေတယ်အခုသိလာတဲ့အခါကျတော့အိုးတဖြစ်ထဲဖြစ်ပြီးတပြက်ထဲပြက်နေတာပဲဘာမှမကောင်းမှလားလို့ယုံနံပေါ်မှာညီးငွေတဲ့စိတ်ဖြစ်လာဒီယုံနာနဲ့နေရတာမပြောဘူးဒီယုံနာကိုလွှင့်ပြစ်လိုက်ခြင်းနဲ့သို့မဟုတ်ယုံနာမှလွတ်ရာကိုယုံထွက်လိုက်ခြင်းနဲ့ဆိုတဲ့စိတ်ဖြစ်လာနိဗ္ဗိဒာညာနိဗ္ဗိဒာနုပဒနာခေါ်တာအဲ့ဒါလို့ယုံနာမှညင်းငွေလာတဲ့အတွက်ထပ်ထပ်ပြီးရှုတဲ့အခါကျတော့မှယုံမှုယုံနာရဲ့ခုနပြောတဲ့ဖြစ်ရှိပြည့်ချင်းနဲ့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတွေပို့ပို့ထင်းထင်းရှားရှားတွေ့တိလာတော့အဲ့ဒီယုံနံမလုံးဝညီကတွေ့တာတဲ့စိတ်မရှိတော့ဘူးဒီယုံနံကိုခင်မင်းတဲ့စိတ်မရှိတော့ဘူးလိုချင်တဲ့စိတ်မရှိတော့ဘူးအဲ့ဒါဘယ်အဆင့်လဲဆိုတော့အရဟတမေအသိရတဲ့အဆင့်နောက်ဆုံးမဲ့အသိရတဲ့အဆင့်အဲ့ဒါတဆင့်ခန္ဓာအနိစ္စဒုက္ခအနတ္တသိတာတဆင့်သိတဲ့အတည်းညီးငွေတာတဆင့်ညီးငွေတဲ့အတွက်ထပ်ရှုတော့ယုံနံပေါ်မှာတာယာတက်မဲ့မှုကင်းသွားတာတဆင့်သုံးဆင့်ပြီးတော့မှအဲ့ဒါလိုတာယာတက်မဲ့မှုကင်းသွားပြီဆိုတဲ့အခါကျတော့စိတ်ထဲမှာယုံနံမှုတာယာတက်မဲ့တဲ့တဏှာလောဘကစပြီးတော့ဗာကိလေသာမှမရှိတော့ဘဲနဲ့ကိလေသာတွေငြိမ့်သွားတယ်ကိလေသာတွေငြိမ့်သွားတော့စိတ်ယောဂီရဲ့စိတ်ဟာကိလေသာမှလုံးဝလွတ်မြောက်သွားတယ်အဲ့ဒါကိုဝိမုတ်စတိကိလေသာမှလွတ်မြောက်တယ်လို့ခေါ်တယ်အဲ့ဒါကတဆင့်ဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတဲ့ဉာဏ်စဉ်ပေါ့အနိစ္စဒုက္ခအနတ္တတိရာကတဆင့်ညီငွေတာကတဆင့်တဆွဲမှုညီကမှုပြည့်ပြဲသွားတာ။တရားတမဲ့မှုမရှိတာကတဆင့်။တရားတမဲ့မှုမရှိတဲ့အတွက်ကိလေသာကလုံးဝလွတ်မြောက်သွားတာတဆင့်။နောက်လွတ်မြောက်သွားပြီတဲ့အခါကျတော့ပြန်ပြီးဆင်ញင်းတယ်။ကိလေသာကလုံးဝလွတ်မြောက်တယ်ဆိုတာအရဟတဖို့စိတ်ကိုပြောတာ။တဆွဲမှုတမဲ့မှုငြိမ့်သွားတယ်ဆိုတာကအရဟတမဲ့ကိုပြောတာ။အဲဒါလို့ကိလေသာကလွတ်မြောက်ပြီးတဲ့အခါမှာပြန်ပြီးတော့ဆင်ញင်တယ်။ဘာကိလေသာတွေများပယ်ရှားပြီးပြီလဲမပယ်ရှားသေးရသေးတာဘာကိလေသာတွေများကျန်နေသေးသလဲ။ပြီးတော့ဆင်ញင်ញင်ရဆက်ရောက်တော့ဆက်ရောက်တော့တဲ့ဘောပြန်ပြီးဆင်ញင်တယ်။အဲ့ဒါကတဆင်အဲ့ဒါကိုတော့ပိဿကနာဉာဏ်လို့ခေါ်တယ်။ဒီတော့မြတ်စွာဘုရားဟောတဲ့ဉာဏ်စဉ်အဆင့်အနေနဲ့ကတော့ပထမသမသနာဉာဏ်ပေါ့နာမည်တိုက်ရယ်အနိစ္စဒုက္ခအနတ္တသိတဲ့ဉာဏ်ဒုတိယနိဗ္ဗိဒာဉာဏ်ညီငွေတဲ့ဉာဏ်တတိယဝိရာဂခေါ်တဲ့မေဉာဏ်တာယာတမေမှုကင်းသွားတော့မေဉာဏ်ဆိုတာအရဟတမေဉာဏ်အထိမဲ့၄ဆင့်လုံးအစတုထတာတမေမှုကောင်းဆောင်ပြီးကိလေသာတွေလုံးဝကင်းလို့မလို့ဝိမုတ်တိစိတ်ဟာလောဘလည်းစိတ်ထမှဖြစ်ဒေါသလည်းမရှိမာနလည်းမရှိမနာလိုတဲ့အိတ်တာမရှိဝန်တိုးတဲ့နှမြတ်တူတဲ့မစ္စရိယလည်းမရှိစိတ်ဆင်းရဲတဲ့ဒေါမနတာလည်းမရှိအစရှိသည့်ဖြင့်ဆင်းရဲစိတ်စိတ်ညစ်စိတ်မဲတွေစိတ်แท้မှစိတ်ကလုံးဝလွတ်မြောက်သွားတော့စိတ်แท้မှဒီအငြင်းမဲတွေမရှိတော့စိတ်ဟာဖြူစင်းနေတယ်အဲ့ဒါဝိမုတ်တိခေါ်တယ်မုတ်တေခေါ်တာအဲ့ဒါကအရဟတဖို့စိတ်အရဟတဖို့အပြီးတဲ့အခါမှာပြန်ဆင်ရင်တဲ့အဆင့်ပိဿဝခဏဘယ်နှဆင့်တော့ ပါပါတော့အနိစ္စဒုက္ခအနတ္တသိတဲ့အစဉ်ညီငွေတဲ့အစဉ်တာယာတမ်းမဲ့မှုกินတဲ့အစဉ်ပြီးတော့ကိလေသာမှလွတ်မြောက်တဲ့အစဉ်ပြန်ဆင်ရင်တဲ့အစဉ်ဟုတ်သလားအဲ့ဒါကိုမြတ်စွာဘုရားကဧဝံပတ္တံဘိက္ခဝေသူတဝါအရိယသာဝကောရူပတမိန်ပိနိဗ္ဗိန္တိနိဗ္ဗိန္တိဝိညာဏတမိန်ပိနိဗ္ဗိန္တိနိဗ္ဗိန္တံဝိရဇတိဝိရာဂဝိမုစတိဝိမုတ္တတမေဝိမုတ္တမိတိညာဏဟောတိခိနာဇာတိဝတိတံပရမစရိယံကတံကရဏီယနာပရံဣဋ္ဌထာယတိပဇာနာတိအဲ့လိုဟောတယ်နားလည်တယ်မဟုတ်လားဟမ်လဲဟုတ်လားအရှင်းရှင်းလေးမြတ်စွာဘုရားစကားတော်ကမရှုပ်ဘူးရှင်းရှင်းလေးနားထောင်ဧဝံဘိက္ခဝေจิตာယဟံများจิตာจิตသမီးတို့ဧဝံပတ္တံဤသို့မမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုသောသဘောကိုသိမြင်သောပုဂ္ဂိုလ်သည်ဘာကိုသိမြင်တာမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောကိုကိုယ်တွေ့ဉာဏ်နဲ့တွေ့မြင်တာစဉ်းစားလို့သိတာမဟုတ်တွေ့မြင်သောပုဂ္ဂိုလ်သည်ရူပတမိန်ပိနိဗ္ဗိန္တိရုပ်၌လည်းညီငွေ၏ဝေဒနာယပိနိဗ္ဗိန္တိခံစားမှု၌လည်းညီငွေ၏တင်ညာယပိနိဗ္ဗိန္တိမှတ်သားမှု၌လည်းညီငွေ၏သင်္ခါရေတုပိနိဗ္ဗိန္တိသင်္ခါရတို့၌လည်းငြိမ်ငြိငွေ၏ဝိညာဏတမိန်ပိနိဗ္ဗိန္တိစိတ်၌လည်းငြိငွေ၏အဲ့ဒါလို့သိတဲ့ပုဂ္ဂိုလ်ဟာဘာဖြစ်လာလဲငြိငွေတယ်ဒါပြောတာငြိငွေတယ်ဒါဖြင့်ငြိငွေတော့ဘာဖြစ်တယ်လဲဆိုတော့ဝိညာဏတမိန်ပိနိဗ္ဗိန္တိနိဗ္ဗိန္တံဝိရဇတိနိဗ္ဗိဏံနိဗ္ဗိဏံတောယုတ်ဝေဒနာသင်္ခါရဝိညာဉ်တို့၌ညီငွေသည်ရှိသောဝိရဇတိပါယာတမဲ့မှုကင်းလေတော့ဤတဲ့ဟောဘာဖြစ်သွားပါယာမှုတမဲ့မှုကင်းသွားပြီတဲ့ကင်းသွားပြီဆိုတာသမှုရိယသစ္စာမရှိတော့ဘူးပယ်လိုက်ပြီလုံးဝပယ်လိုက်တာကာမဘုံမှာတာယာတမဲ့တဲ့သမုဒိယသစ္စာလည်းမရှိတော့ဘူးရူပဘုံမှာတာယာတတ်မဲ့တဲ့သမုဒိယသစ္စာလည်းမရှိတော့ဘူးအရူပဘုံမှာတာယာတတ်မဲ့တဲ့သမုဒိယသစ္စာလည်းမရှိတော့ဘာကိုမှမတာယာမတတ်မဲ့တော့ဘူးအရဟတမေညာဝိရာဂံတာယာတတ်မဲ့မှုကင်းခြင်းကြောင့်ဝိမုတ်စတိကိလေသာမှလွတ်မြောက်လေတော့ဤဟောပါတယ်တော့တာယာတတ်မဲ့မှုကင်းသွားပြီဆိုတော့လွတ်မသွားဘူးလားလွတ်သွားတယ်ကိလေသာကလွတ်သွားပြီအဲ့ဒါအရတ္တဖို့ပဲကိလေသာမှလွတ်မြောက်လေတော့ဤဝိမုတ်တမိန်ကိလေသာမှလွတ်ပြီးသည်ရှိသောမေငါဤစိတ်တံစိတ်သည်ဝိမုတ်တံကိလေသာမှလွတ်မြောက်ဝိမုတ်တံတိကိလေသာမှလွတ်မြောက်ပြီဟု၍ဉာဏံဆင်ញင်သောဉာဏ်သည်ဥပ္ပစတိဖြစ်ပေါ်၏မာဉဏ်ဖြစ်ပေါ်တယ်ဆင်ញင်တဲ့ညာဘာကိုဆင်ញင်တာကိလေသာလွတ်သွားပြီကိလေသာမှလွတ်သွားပြီလို့ဆင်ញင်တဲ့ညာဖြစ်ပေါ်တယ်အဲ့ဒါပစ္စုခဏညာခေါ်တယ်ခိနာဇာတိဘဝသည်ကုန်သွားဘဝဖြစ်မှုကုန်သွားပြီတဲ့ဘာကုန်တာလဲဘဝဖြစ်မှုကုန်တယ်ဆိုတာဘာဆိုလို့နောက်ထပ်တစ်ဖန်ပရိသန်နေမရရတော့ဘူးဘဝမရှိတော့ဘူးဝုတိတံဗြဟ္မစရိယံကျင့်ရမယ်တရားကိုအပြည့်အစုံကျင့်သုံးပြီးပြီတဲ့ပါတယ်ကျင့်ရမယ်တရားအပြည့်အစုံကျင့်သုံးပြီးပြီဆိုတာကျင့်တာကဘာရည်ရွယ်ချက်တုံးကိလေသာငြိမ်းဖို့ရည်ရွယ်ချက်မဟုတ်လားအဲ့ဒီအတိုင်းကျင့်လိုက်လို့မလို့အခုကိလေသာကလွတ်သွားပြီဆိုတော့လုံးဝငြိမ်းမသွားဘူးလားငြိမ်းသွားတော့ကျင့်ရမယ်တရားအပြည့်အစုံကျင့်ပြီးမသွားဘူးလားအဲ့ဒါလည်းဆင်ញင်းပြီးသေးတာဝုတိတံဗြဟ္မစရိယံပရမစရိယံကျင့်ရမည်တရားကိုအပြည့်အစုံကျင့်သုံးပြီးပြီ။နာပရံဣဋ္ဌထာယနောက်ထပ်ကျင့်ပွဲမရှိတော့ပြီတဲ့။ပါတယ်တော့။အဲကိလေသာငြိမ်းရဲ့အတွက်တော့နောက်ထပ်ကျင့်ဖို့မလိုတော့ဘူး။မလိုတော့ အပြည့်စုံကျင့်ပြီးသွားလို့ကိလေသာငြိမ်းဆင်းရဲငြိမ်းနိဗ္ဗာန်ရလို့ဣတိဤသို့ဉာဏ်ံဆင်ញသောဉာဏ်သည်ဥပ္ပစ္စတိဖြစ်ပေါ်၏တဲ့အဲ့ဒါလို့ဆင်ញတဲ့ညာဖြစ်ပေါ်တယ်အဲ့ဒါပစ္စခဏညာဟလာဘယ်နှစင်းတော့50နော်ပထမစင်းကဘာသိတာယုံနံတွေကအနိစ္စဒုက္ခအနတ္တသိတဲ့ညာဒုတိယကညီငွေတဲ့ညာတတိယကတာယာတမဲမှုကင်းတဲ့ညာစတုထကကိလေသာမှလွတ်မြောက်တယ်ပင်စမကပြန်ပြီးတော့ဆင်ញင်တယ်ဟုတ်ကဲ့လားအဲ့ဒီဝိပဿနာအကျင့်ထဲမှာသီလသမာဓိပညာသီလကအစပဲအခြေခံပဲသမာဓိကအလဲပဲပညာကအဆုံးပေါ်ပညာအရဟတမဖို့ပညာထိရပြီဆိုရင်ဆုံးသွားပြီပေါ့အဲ့ဒါလွတ်သွားပြီဆိုလို့အဲတဆွဲမှုကင်းသွားပြီဆိုလို့ရှင်ကိလေသာလွတ်သွားရောအဲ့ဒါကြောင့်လေအဲ့ဒီလိုလွတ်သည်အထိအာထုံနိုင်မှုရဘုံ၅ပါးလိုအပ်တာပေါ့မဟုတ်လားယုံကြည်မှုကလည်းခွန်အားကောင်းရမယ်ခိုင်မြဲရမယ်ဒါမဟုတ်လားကြိုးစားအထောက်မှုကလည်းပဲတင်းတင်းရင်ပြင်းပြင်းထန်ထန်မလျှော့တဲ့ဇွဲနဲ့တဲတဲမဲမဲကြိုးစားရမယ်ဝိရိယတတိရှုမှတ်မှုတတိကလည်းမပြတ်မလားရှုမှတ်ရမယ်စက္ကန့်နိုင်မိနစ်တိုင်းရှုမှတ်မှုရှိနေရအသေးစိတ်အမူအရာတွေဆိုဖြည့်နိုင်သမျှဖြည့်ဖြည့်စိတ်နိုင်သမျှစိတ်စိတ်တစ်နေ့လုံးစက်သွားအောင်ရှုမှတ်ရမယ်အဲ့ဒါလို့ဆိုလို့ရှိရင်စကားပြောဖို့အချိန်ရှိလားပြောနေရင်ဆက်ဆက်မိပါမလားမဆက်ဆက်မိရင်တတိအာကောင်းပါမလားအာမကောင်းရင်အဲ့ဒီတတိကဘိုးထိုက်တဲ့တရားဖြစ်အောင်မလားမဖြစ်တော့ဘူးဘိုးမထိုက်ရင်ဘာပဲဖြစ်မလဲအိုးရိုးရိုးရဲဘောပဲဖြစ်တာပေါ့မဟုတ်ဘူးလားရိုးရိုးရဲဘောပဲဖြစ်တော့တာပေါ့အဲ့ဒါလို့ဆိုလို့ရှင်ခီးရောက်ပါမလားမရောက်ဘူးဒါကြောင့်ဘိုးထိုက်တဲ့တရားဖြစ်အောင်တတိကိုသုံးရမယ်ဘယ်လိုလဲမပြတ်မလားရှုရမယ်မနာမရကြားမပြတ်ရှုမှတ်မြဲရမည်ဟုတ်ကဲ့လားဘယ်လိုရှုမှတ်ရမှာလဲဒီလောက်အခန်းခဏခဏပြန်အဆောင်ခဏခဏပြန်နေတဲ့ယောဂီမနာမရမှတ်နိုင်ပါမလားအခန်းရောက်ပြီးအခန်းမရောက်သေးပါဘူးအဆောင်နာရောက်တယ်ဆိုလို့ရှိရင်အမှတ်ကလွတ်နေပြီအဲတချို့ဓမ္မယုံကဆင်းကလေးကလွတ်နေပြီမဟုတ်ဘူးလားအဲ့လိုဆိုတော့အဲ့ဒီတတိရှုမှတ်မှုတတိကဘိုးဖြစ်ပါမလားအဲအခန်းကြတော့လည်းပဲမမှတ်ဘူးအဲစကားပြောတယ်ဆိုဘိုးမဆိုးဘူးလားစကားပြောတာဟာအပြစ်အကြီးဆုံးလို့ဒီရိတ်တာမှာမှတ်ယူရမယ်တဲ့ဘာကြောင့်လဲဆိုတော့မိမိလည်းတရားပြတ်သူတော်ဘာကိုလည်းသမารီအနှောင့်အယှက်ဖြစ်စေတဲ့အတွေ့အဲ့ဒါစကားပြောတဲ့ယောဂီဆိုဘုန်းကြီးကအလုတ်မအားလို့အလုတ်အားလို့ရှင်ခေါ်ပြီးတော့စကားပြောတန်ကြားပြီဆိုလို့ရှင်ခေါ်ပြီးတော့တရားပေးလိုက်တယ်တရားကောင်းကောင်းရအောင်ပေးလိုက်တယ်3နာရီထိုင်ခိုင်းလိုက်တယ်တခါလေးရသွားရောအမျိုးသမီးဆောင်နှဆောင်အထက်ထအောက်ထအလယ်တက်ကစကားပြောတာတွေဘုန်းကြီးအခန်းထဲကအတိုင်းသားကြအတိုင်းသားကြအလေကြာအန်တကွန်အမြဲတမ်းဖွင့်ထားတာအန်တကွန်အမြဲတမ်းဖွင့်ထားတာအဲစကားပြောတယ်ဆိုလို့ရှိရင်တော့သိတော့တော့အဲစကားပြောတဲ့ကြာရင်တော့ငါယောဂီတွေတော့တရားတွေသိရကုန်ပြီလို့အောင်မြတ်ကြာလေးကြာလေးဘုန်းကြီးအလုံများလေးဖြစ်လာအဲ့လိုဖြစ်လာအဲ့ဒါနဲ့ပဲယောဂီကိုဂယုစိုက်တဲ့လောက်ရှိကလောက်မစိုက်နိုင်ရှိကလောက်ဘုန်းကြီးဂယုမစိုက်နိုင်တော့အခုကမ္မထမ်းဆရာတွေကလည်းသူတို့ကလည်းသိပြီးမကြွန့်ကျင်သေးတော့ဂယုဆိုင်ရမှလည်းမသိဂယုလည်းမဆိုင်တတ်သေးတော့ယောဂီတွေကချောင်းနေတယ်။ဘာဖြစ်နေ?ချောင်းနေတယ်နော်။ချောင်းယုံမဲရှိပါစေရှေ့ရပေါ်တော့မပါပါစေနဲ့။ဟုတ်ကလား။ပေါ်ပါသွားရင်ဘာဖြစ်မလဲ။ပေါ်ချောင်းချောင်းဖြစ်သွားလိမ့်မယ်။နော်။ယောဂီတွေကချောင်းနေတော့ချောင်းချောင်းနေရင်တရားကလည်းချောင်းချောင်းပဲရတာပေါ့။မဟုတ်ဘူးလား။တကယ်ရပါမလားမရဘူးအဲဒါကြက်ကြက်နေမှတရားလဲစိစိဆတ်ဆတ်ရတာစိဆတ်ဆတ်ရတာဘုန်းကြီးက မမျောလင်းမင်းတဲ့အခါကိစ္စတူကပေါ်လာပြန်တယ်။ဟောမလ29ရက်နေ့ဒီပြန်ရောက်ပြီးတော့ AB လ22ရက်နေ့ကြတဲ့အခါပြည်ပပြန်ထွက်ရအောင်။အာပြည်ပ AB လ22ရက်နေ့ကြတော့ဟိုးမသွားပါဘူးလို့ဆုံးပြထားတဲ့အဲဥရောပအမေရိကအထိတခါသွားရလေဦးမယ်။အဲ့ဒါလဲနှစ်လကျော်လောက်ကြာလိမ့်အောင်။အဲမတတ်တာလို့မဖြစ်မဖြစ်တာတော့အဲ့ဒါသွားရတာ။အဲ့လိုပဲကိုကိစ္စဒီကိစ္စတွေကဖြစ်ဖြစ်နေတော့ယောဂီကိုဘုန်းကြီးကတေချာကြီးမဆိုင်နဲ့ဘုန်းကြီးယောဂီကိုတေချာကြီးဆိုင်နိုင်လေယောဂီတွေတိတ်တရားတက်တာပဲတကယ်ရှင်းရှင်းလင်းလင်းထိထိမိမိတွေ့တာမတွေ့လည်းမနေဘူးအတင်းမဲ့တွန်းတာပဲဘာ gain အခုလောက်ဟောရင်တော်ပြီလားဟောဆိုလိုတာကအခုလောက်ဟောရင်မဲအထုတ်လို့စိတ်တွေတော်တော်တိုးလာပြီပေါ့ဒါပြောတာတိုးသေးဘူးလားวิมุตติမလွတ်မြောက်ခြင်းမူလားဘယ်ကနေလွတ်မြောက်ခြင်းတာတော့အဲလွတ်မြောက်ရင်အမှတ်ချင်းစအောင်အထုတ်ဒါပဲခုနအဲ့ဒါလေးပြောလို့ဘုန်းကြီးတို့မှော်ပြီးမှလေကျောင်းဆောင်နေဘုန်းကြီးနာမည်ပေးထားတယ်ပထမဆုံးစောက်တဲ့ကျောင်းဆောင်သမ္မဒိဋ္ဌိသမ္မသင်္ကပ္ပသမ္မဝါစာသမ္မကမ္မန္တသမ္မဝါစာသမ္မအာဇီဝသမ္မဝါယမလို့မေဂင်ရှင်ပါနာမည်ပေးထားတယ်နောက်ဒုတိယဆောက်တဲ့ဆောင်တွေကတော့သူတို့ကတော့ပြည်ပကလှူရှင်တွေကဆောက်ကြတာဆိုတော့သူတို့ကတော့သူတို့တိုင်းပြည်နယ်ပဲနာမည်တက်ပေးထားတယ်။ကနေဒါဆောင်အမေရိကန်ဆောင်ယူရီးယားဆောင်စင်ကာပူဆောင်မလေးရှားဆောင်လို့အဲ့လိုတက်ပေးထားတယ်။နောက်တတိယဆောက်တဲ့ကျောင်းတွေအော်လွဲလို့ပထမဆုံးဆောက်တဲ့ကျောင်းတွေကတတိပဋ္ဌာန်တမ္မပဋ္ဌာန်အဋ္ဌိပဣန္ဒြေဘူဘုဇင်မက်ခင်လို့အဲ့လိုနာမည်ပေးထားတယ်တတိပဋ္ဌာန်ကျောင်းဆောင်သမတ်ပဋ္ဌာန်ကျောင်းဆောင်အဋ္ဌိပတ်ကျောင်းဆောင်အိန္ဒြေကျောင်းဆောင်ဘူကျောင်းဆောင်ဘုဇင်ကျောင်းဆောင်ဆိုတာဗောဓိပက္ခိယတရား38ပါးပေါ့အဲ့ဒီခုနပြောတဲ့ဒုတိယဆောက်တဲ့ဟာတွေကတော့သူ့တိုင်းပြည်နာမည်နဲ့သူတတိယဆောက်တဲ့ဟာတွေမှာဘုန်းကြီးကဒီလိုနာမည်ပေးထားတယ်တတ္တာတတိတတ္တဝိရိယတတိတမာတိပညာဘူတွေလေခုနခုပြောနေဘူတွေတတ္တဘူဝိရိယဘူတတိဘူတမာတိဘူပညာဘူ6ဆောင်ရှိတယ်အဲ့ဒါ6ဆောင်ရှိတာမှာအခုပြောတော့နာမည်ပဲနှမျိုးတော့5မျိုးဒါပြင်နောက်ဆုံးတစ်ဆောင်ကဘယ်လိုပေးရအဲအဲ့နောက်ဆုံးတစ်ဆောင်ဝိမု ക്തി လို့ပေးထားတယ်နောက်ဆုံးတစ်ဆောင်ကဝိမု ക്തി အဲ့တော့မေပညာဖို့ပညာအရဟတမေပညာအရဟတဖို့ပညာမှရပြီဆိုလို့ရှိရင်ဝိမု ക്തി ကိလေသာကလွတ်မြောက်ပြီပေါ့ဒါကြောင့်ဒီနေ့ဘိုးတရားဥစဉ်ကြီးကဟောပါဆိုတော့ဘိုးဟောတာဟာဝိမု ക്തി စိုက်စေခြင်းလို့မဟုတ်ဘူးလားစိုက်စေခြင်းတော့အဲ့ဘိုး၅ပါးအာကောင်အထုပ်ပဲနော်ဒီတော့ခုနဖြတ်ပြောရမယ်ခုနမြတ်စွာဘုရားဟောတာကတော့ဒီ50ပဲဟောတယ်လို့ဆိုရဲအဲ့ဒါဆောင်းဖို့ရှိတယ်ယင်းသူမြင်၍ညီငွေလေးလင်းတဆွဲပြေပြောက်လွတ်မြောက်သည်ပင်လွတ်လင်းလွတ်ကြောင်းပြန်မြောင်းစင်ញင်ဝိဒုက္ခမုတ်ချငြိမ်းသည်ပင်အဲ့ဒါအခေါနရွတ်ပြတဲ့ပါဠိရဲ့ဟိုရဲမဲ့လင်းငါပဲယင်းသူမြင်၍ဆိုတာဧဝံပတ္တဘလို့မြင်တာလဲဆိုအနိစ္စဒုက္ခအနတ္တပဲလို့မြင်တာမမြဲဆင်းရဲပုဂ္ဂိုလ်တ attva အတ္တမဟုတ်လို့မြင်တာအဲ့ဒါကိုဤသို့မြင်သည်ရှိသောဤသို့မြင်သောယဟန်သည်ယောဂီသည်ယင်းသို့မြင်၍ညီငွေလေလင်အနိစ္စဒုက္ခအနတ္တမြင်ပြီဆိုတော့ညီငွေပြီနိဗ္ဗိန်တတိဟုတ်ကဲ့တယ်မဟုတ်လားညီငွေတော့ဘာဖြစ်မလဲအာမလွတ်မြောက်သေးပါဘူး။ตายာတတ်မဲ့ဘူးငြိမ်သွားရောညင်းွေတော့ညင်းွေတော့ตายာတတ်မဲ့ဘူးမငြိမ်ဘူးလား။အဲငြိမ်နေဒါကြောင့်မလို့အဲနေငါအိမ်မနေနဲ့ဆင်းလို့ဆိုတာအဲ့ဒါတွေမဟုတ်လား။မဟုတ်လား။ဟုတ်ကလား။နေငါအိမ်မနေနဲ့ဆင်းတော့ဆိုတာညင်းွေပြီးตายာတတ်မဲ့ဘူးကင်းသွားလို့မဟုတ်လား။အေးဆင်းနေဟေးတို့ကလေကား30ဆင်းလို့ရှိရင်လူပြိုဖြစ်တယ်။ပါရောအဲ့ညင်းငွေလို့သာတတ်မဲ့မှုကင်းပြီးသွားတာမဟုတ်လား အဲ့ဒါပြောတာသာယာတတ်မဲ့မှုကင်းတော့ကိလေသာကလွတ်မြောက်ရောဒါကြောင့်ယင်းသူမြင်၍ညီငွေလေလင်းတဆွဲပြဲပြောက်လွတ်မြောက်သည်ပင်တဆွဲပြဲတယ်ပြောက်တယ်ဆိုတာသာယာတတ်မဲ့မှုငြိမ့်သွားတာတဆွဲပြဲသွားပြီဆိုလို့ရှိရင်တော့ကိလေသာကလွတ်မြောက်ပြီလွတ်မြောက်ပြီးရင်တော့ဘာဖြစ်တော့ပြန်ဆင်ခြင်းနဲ့နော်လွတ်သွားပြီလားဗာရိကျန်လေးလည်းမလွတ်သေးဘူးလားပြန်ဆင်ញံတော့ဒါကြောင့်လွတ်လင်းလွတ်ကြောင်းပြန်ပြောင်းဆင်ခြင်းဝိဒုက္ခမုတ်ချငြိမ့်သည်ပင်အခွဏရွတ်ပြတဲ့ပါဠိနဲ့အခွဏပြောတဲ့အဓိပ္ပာယ်ကိုအချင်းချင်းစီထားတဲ့ဆောင်ပုဒ်မြတ်စွာဘုရားရဲ့ဉာဏ်စဉ်ဟုတ်လားဆိုယင်းသို့မြင်၍ညီငွေလေလင်းတဆွဲပြဲပြောက်လွတ်မြောက်သည်ပင်ယင်းသူမြင်၍ညီငွေလေလင
်
တဆွဲပြဲပြောက်လွတ်မြောက်သည်ပင
်
ဆိုလွတ်လင်းလွတ်ကြောင်းပြန်ပြောင်းဆင်ခြင
်းလွတ်လင်းလွတ်ကြောင်းပြန်ပြောင်းဆင်ခြင
်းဝိဒုက္ခမုတ်ချငြိမ့်သည်ပင
်
လွတ်လင်းလွတ်ကြောင်းပြန်ပြောင်းဆင်ခြင
်း
ဝိဒုက္ခမုတ်ချငြိမ့်သည်ပင
်
ဆိုယင်းသို့မြင်၍ညီငွေလေလင
်
တဆွဲပြဲပြောက်လွတ်မြောက်သည်ပင
်
လွတ်လင်းလွတ်ကြောင်းပြန်ပြောင်းဆင်ခြင
်း
ဝိဒုက္ခမုတ်ချငြိမ့်သည်ပင
်
ဆိုတာဘယ်လိုမြင်တာတော့အနိစ္စဒုက္ခအနတ္တကိုကိုယ်တွေ့ဉာဏ်နဲ့တွေ့မြင်တာစဉ်းစားဆင်ခြင်သိတာမဟုတ်ကိုယ်တွေ့ဉာဏ်နဲ့တွေ့မြင်တာအဲ့ဒါလို့လွတ်သည်အထီးကတော့အခွဏသတ္တဝိရိယတတိသမာဓိပညာဆိုတဲ့ဘူရီအာကောင်းမှပဲလွတ်တယ်အဲ့ဒီဘူရီအာမကောင်းရင်တော့မလွတ်ဘူးဟုတ်ကဲ့လားမနောဒီနေရာမှာဘုန်းကြီးကတတ္တာဘုံနဲ့ပဲအချိန်ကုန်သွားတယ်။ဝိရိယတတိသမารိပညာဘုံပြောအချိန်မရတော့။ဒါပေမဲ့ယောဂီတွေကတည်ပြီးသားမဟုတ်လား။ဝိရိယဆိုတာကြိုးစားတာမသိဘူးလား။သိပါရ
ဲ
့။တတိဆိုတာရှုမှတ်မှုချင်းဆက်ဆက်မိအောင်မှတ်တာ။တော်ရော်ရော်မှတ်တာမဟုတ်ဘူး။သမာရိဆိုတာစူးစိုက်တည်ငြိမ်နေတာ ပညာဆိုတာထိုးထွင်းသိတာအနိစ္စဒုက္ခထိုးထွင်းသိတာဝိပဿနာပညာအရိယသစ္စာလေးပါးထိုးထွင်းသိတာမေဖို့ပညာဟုတ်တယ်မလားအဲ့ဒီဘူတွေအားကောင်းပြီဆိုလို့ရှိရင်မလွတ်ဖဲရှိပါမလားမရှိဘူးလွတ်တယ်အဲ့ဒီဘူတွေကောင်းကြိုးစားပဲလိုတဲ့အပမာဒခေါ်တဲ့မမေ့တဲ့တတိနဲ့အမြဲရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်တတ္တဝိရိယတတိသမာဓိပညာဘူ၅ပါးလုံးထက်သန်အားကောင်းပြီးတော့ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဉ္ဇဉ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သဖြင့်ကိလေသာဆင်းရဲဝဆင်းရဲမှလွတ်မြောက်နိုင်သောယောဂီများဖြစ်ကြပါစေ။